ဒီရီလင်ကာမှာနိုင်ငံခြားငွေပြတ်စီးပွားပြတ်ကက်အတွက်နိုင်ငံတကာအကူအညီဒေါ်လာသန်း3000ခန့်ရဖို့ကြိုးပမ်းနေပါတယ်။ဒီရီလင်ကာဗန်ဒိုင်းဝန်ကြီးကလောင်စာဆီနဲ့ဆေးဝါးအပါဝင်မရှိမဖြစ်လိုတာတွေပြန်ဖြည့်ဆည်းနိုင်ဖို့လာမယ့်6လအတွင်းအခုလိုနိုင်ငံခြားအကူအညီလိုလိမ့်မယ်လို့ဒီနေ့ပြောလိုက်တာပါ။လူဦးရေ22သန်းရှိတဲ့ဒီရီလင်ကာမှာရေရှည်မီးပြတ်ဆေးဝါးနဲ့လောင်စာဆီနဲ့တခြားကုန်ပစ္စည်းတွေပြတ်ပြီးကိုယ်စည်းနှုံးတွေတက်လူတွေဒေါသထွက်ကလမ်းမပေါ်တက်ဆန္ဒပြခဲ့တာကြောင့်သမရဂိုတာဘာယာရာဂျာပက္စာပေါ်ဖီးယားတွေကြီးမားလာခဲ့ပါတယ်။ဘန်ဒိုင်ဝင်ကြီးအာလီဆာဘရီကလည်းဒီလိုတဲ့ငွေရဖို့ကဟာချူလီအလုပ်လို့ကြီးမားလွန်ပြီးဒီလလည်းအမေရိကန်သွားက IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့ဆွေးနွေးဖို့ပြင်ထားတယ်လို့ဒီဘက်တာဝန်ဆက်ယူပြီးပထမဆုံးအင်တာဗျူးမှာရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။သီရီလင်္ကာအနေနဲ့နိုင်ငံတကာရမငွေစာချုပ်တွေပြုပြင်ပြောင်းလဲပြီးပေးချေစရာတွေအတွက်ဆိုင်းငံ့မှုတွေတောင်းဆိုဖို့ပြင်ထားကဇူလိုင်မှာပေးချေဖို့ရှိတဲ့ဒေါ်လာသန်း1000အတွက်ညှိနှိုင်းဖို့ပါယုံကြည်မှုရှိထားပါတယ်လို့ဝန်ကြီးဆာဘရီကဆိုပါတယ်။ဒါအပြင်အခုလိုကြိုးပမ်းနေတာကလုံးဝပြန်ပေးဆက်ဖို့ပြက်ကွက်တဲ့အစီအမရောက်အောင်စွမ်းကုန်လုပ်နေတာဖြစ်ပြီးဒီအဆင့်ရဲ့ဆိုးကျိုးကြီးမားလို့မှုကိုလည်းသိထားပါတယ်လို့ဝန်ကြီးဆာဘရီကဆက်ရှင်းပြခဲ့ပါတယ်။လက်တလုံးမှာတော့အရေးပေါ်အခြေအနေအောက်လက်မပေါ်ထွက်ဆန္ဒပြမှုတွေကိုထင်းနေအောင်မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေပြန်ဖြည့်ဆည်းပြီးပုံမှန်အခြေအနေတစ်ခုပြန်အောင်ဖို့အရေးကြီးနေတယ်လို့လည်းဝန်ကြီးဆာဘရီကအလေးထားပြောခဲ့ပါတယ်ခင်ဗျ။